ဒီတင်ကိုဆွေးနွေးတဲ့ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတည်ရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့ထောက်ခံတဲ့အရေးအတွက်ပြောင်းဖြည့်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ဒီမိုကရက်တစ်ယူနီယန်နစ်ပါတီ DUP နဲ့သဘောတူညီချက်တည်ရအောင်ဆွေးနွေးနေရဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကိုအပြစ်သက်ဆွေးနွေးနေပြီးဒီတဲ့င်းပတ်မှာသဘောတူညီချက်ထွက်လာမယ့်အခြေအနေရှိတယ်လို့ဝန်ကြီးချုပ်ထရီဇာမေးရဲ့ယုံကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကအပြည့်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ကြီးတော့မရောက်ပါဘူး။ DUP အနေနဲ့အစိုးရအသုံးစီရင်အစိုးရပေါ်ယုံကြည်မှုအစိုးရမှထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အကြောင်းအရာပေါ်မှာမူတည်လုပ်ကိုင်မှာဖြစ်ပါတယ်။လက်ရှိအချိန်ကြီးတော့ဆွေးနွေးပွဲတွေအခြေအနေကောင်းတယ်လို့ DUP ကကြေညာချက်ထုတ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အစိုးရတဲ့ဖွဲ့နိုင်ဖို့လွတ်တော်အမှတ်နေရာ326နေရာလိုအပ်ပေမဲ့318နေရာပဲအနိုင်ရခဲ့တာပါ။DUP ကအမတ်နေရာဆင်းနေရအနိုင်ရထားပါတယ်။လာမယ့်ဇွန်လ19ရက်နေ့မှာဘီယင်မအဲလစ်ဘက်ကအစိုးရရဲ့အစီအစဉ်လေးနဲ့ပတ်သက်လို့မိန့်ခွန်းပေးမှာဖြစ်တာကြောင့်ဒီရက်မှာသဘောတူညီချက်ရပြီးသားဖြစ်ဖို့လိုအပ်နေတာပါ။နောက်ဥရောပသမဂ္ဂကနေဗီတိန်နှုတ်ထွက်ရေးဆွေးနွေးပြောဆိုဖို့ကလည်း10ရက်လောက်ပဲလိုပါတော့တယ်။ဗီတိန်အနေနဲ့မူလစီစဉ်ထားတဲ့အတိုင်းဆွေးနွေးညှိနှိုင်းမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဗီတိန်ဝန်ကြီးချုပ်မေကအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်။မင်းစဒီနေတုန်းကတော့ဝန်ကြီးချုပ်မေရဲ့ထိတ်တန့်လက်ထောက်နှစ်ဦးတို့နှုတ်ထွက်သွားပါတယ်။တရင်းမီဒီယာတွေအဆိုအရတော့ဝန်ကြီးချုပ်အနေနဲ့ယာရုမှာဆက်ပြီးမြေကျင်နေဆိုရင်ဒီလူတွေကိုဖယ်ရှားပစ်ဖို့ကိုယ်စားလှယ်တဲ့ပါတီခေါင်းဆောင်ပိုင်းကတောင်းဆိုခဲ့ကြတယ်လို့လည်းရေးသားဖော်ပြနေကြပါရဲ့ရှင်။